Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington မြို့တော် VOA American တန်ကနေ2014ခုနှစ်အောက်တိုဘာ5ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ30နဲ့40နဲ့48တို့ကနေစတင်အတန်လွှင့်နေပါခင်ဗျာ။ဒီမနက်တော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေတဲ့အတူကြီးညာပေးပါပါဟောင်ကောင်မှာမြို့နယ်လမ်းမကြီးတွေဒီကနေ့မနက်ခင်ပြန်ပြီးဖွင့်ရမယ်လို့အုပ်ချုပ်ရေးမှူးကပြောကြားပြီးမကြာခင်မှာပဲတောင်းနယ်ချီတဲ့ဆန္ဒပြသူတွေဟာလမ်းမတွေပေါ်မှာစနေနေ့ကဆူဝေးလာကြတာပါတောင်မြောက်ကိုရီးယားနှစ်နိုင်ငံကြားအချင်းတော်ကြားရက်ဆိုင်ထားတဲ့ဆွေးနွေးပွဲတွေပြန်ဆဖို့နှစ်ဖက်တာဝန်ရှိသူတွေသဘောတူလိုက်ကြပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုရီးယားနိုင်ငံ
ဟုတ်ကဲ့ပါသတင်းလေးနောက်ပိုင်းနောက်ဆက်ရမယ်ထဲမှာတော့ရှမ်းတိုင်းသားခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကိုဗန်ကောက်မြို့မှာပြုလုပ်ခဲ့တာမှာတော့
အုပ်ချုပ်ရေးအနာမောသာလူဒုစီရလာရမယ်။နိုင်ငံရေးပြဿနာလေးကိုအရေးကြီးလမ်းနဲ့ဖြေရှင်းမယ်။ကမ်းပြည်မှာရှိတဲ့လူမျိုးစုံ
ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ EBO မြန်မာအဖွဲ့ရဲ့ညွှန်ကြားရေးမှူးဦးဟန်ရောင်ဝေပြောတော့ဖြစ်ပါတယ်။ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာဖြစ်ပါတယ်။ဒါပြင် American မှာရှိတဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတွေ Washington ကသမရအိမ်ပြူတော်နဲ့မြန်မာတန်ရုံးရှိမှာဘာတွေတောင်းဆိုဆန္ဒပြခဲ့ကြသလဲဆိုတာအပြင်ပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့မြမောက်ရေးရာ30ချက်အင်္ဂလိပ်စာသင်ကန်းစာအစီအစဉ်နဲ့စနေညတိုက်ရိုက်လေလံအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဗျာဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်သိန်းတို့ကကြေညာပေးမှာဖြစ်ပါတယ်ဗျာ
ဟောင်ကောင်ကျွန်းမှာဆန္ဒပြသူတွေတိမ့်ပိုက်ထားတဲ့စီးပွားရေးအချက်ကြာကြတဲ့မြို့လေလမ်းမာတွေကိုဒီကနေ့တနင်္လာနေ့မနက်ခင်းမှာပြန်လည်ပြီးဖြန့်လိုက်ရမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကကြေညာလိုက်ပြီးမကြာခင်မှာပဲစနေနေ့ညနေမှာဒီမိုကရေစီရေလှူလာသူလူအုပ်ကြီးကလမ်းမာတွေပေါ်မှာစုဝေးဆန္ဒပြခဲ့ကြပါတယ်။ရှေ့သတင်းဘက်ကစပြီးအစိုးရအလုပ်သမားတွေရုံးပြန်တက်နိုင်မှုအတွက်လိုအပ်တယ်လို့အရေးယူဆောင်ရွက်မယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးလင်းချန်ရင်းကသတိပေးလိုက်တာနဲ့မရှိမနှောင်းမှာပဲအစိုးရအဖွဲ့ဌာနချုပ်အဆောက်အဦတွေပြင်ပမှာဆန္ဒပြသူတောင်းချီပီလာရောက်ဆူဝေးခဲ့ကြတာဖြစ်ပါတယ်။တကယ်လို့ဟောင်ကောင်ကမွန်ကုတ်ရပ်ကွက်မှာတောက်ကြံတွေကအတိုက်ခိုက်ခံခဲ့ရတဲ့ဆန္ဒပြသူတွေကိုရဲဘက်ကအကာအကွယ်ပေးဖို့အစိုးရကလှုပ်ပေးမယ်ဆိုရင်ဟောင်ကောင်ကကျောင်းသားသမဂ္ဂခေါင်းဆောင်တွေကအာဏာပိုင်တွေနဲ့ညှိနှိုင်းဆွေးနွေးမှုအစ်စ်တွေလုပ်မယ်လို့အစိုးရကစနေနေ့ညနေပိုင်းတော့ကသဘောတူခဲ့တာဖြစ်ပါတယ်။ဒါ့အပြင်အစိုးရအလုပ်သမားတွေအလုပ်ပြန်လှုပ်ခွင့်ပေးမယ်လို့လည်းသူတို့ကအာမခံခဲ့ပါတယ်။တောက်ကြံတွေကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကိုတစ်ဖက်ကဆလုပ်တယ်လို့နောက်တစ်ဖက်ကအပြန်အလှန်ဆွဆွဲနေကြတာပါ။ရဲဝန်ထမ်းအများပြအပါဝင်လူပေါင်း18ယောက်လောက်ဒဏ်ရာရခဲ့တဲ့ဒီအကြမ်းဖက်မှုနဲ့ပတ်သက်ပြီးရဲကလူ19ဦးကိုဖမ်းဆီးထားပါတယ်
။တောင်မြောက်ကိုရီးယားနဲ့နိုင်ငံကြားလာပေါင်းတို့ကြားရဆိုင်နေတဲ့အဆင့်မြင့်ဆွေးနွေးပွဲကိုပြန်ဆဖို့နှစ်ဖက်တာဝန်ရှိသူတွေသဘောတူလိုက်ကြပါပြီ။အော်တိုဘာလနှောင်းပိုင်းနဲ့နိုဝင်ဘာလအစောပိုင်းတွေမှာဆွေးနွေးပွဲကိုပြန်ဆဖို့သတ်မှတ်ထားပါတယ်။မြောက်ကိုရီးယားကြီးတန်းတာဝန်ရှိသူ3ဦးပါဝင်တဲ့ကုသလေအဖွဲ့တောင်ကိုရီးယားနိုင်ငံစီမကြုံစုဘူးရုတ်တရက်ရောက်သွားပြီးတဲ့နောက်အခုသဘောတူညီချက်အစ်တစ်ထွက်လာတာပါ။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ဟာတောင်ကိုရီးယားပြည်နယ်ပေါင်းစည်းရေးဝန်ကြီးဌာနဝန်ကြီးရီယူကီဂျေးနဲ့စနေနေ့ကအင်ဂျွန်မြို့မှာတွေ့ဆုံပါတယ်။ကိုယ်စားလှယ်အဖွဲ့ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ပီယင်နံပါတ်1နေရာမှာရှိတဲ့ဟွမ်ပျွန်ဆိုးကဦးဆောင်သွားတာပါ။ဟွမ်ဟာတပ်ဖွဲ့ဝင်တိတသမာ2တန်းရှိတဲ့မြောက်ကိုရီးယားစစ်တပ်ရဲ့ထိတ်တန်းနိုင်ငံရေးအရာရှိဖြစ်ပါတယ်။ကြံတဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ဝင်ဦးကတော့အာနာယလူသမားပါတီရဲ့အတွင်းမှုတွေဖြစ်ကြတဲ့ချိုရွန်ဟေးနဲ့ခင်မြန်ခေါင်းတို့ဖြစ်ပါတယ်။မျော်လင့်မထားတဲ့အခုခီးစဉ်ဟာစနေနေ့နောက်ပိုင်းကကျင်းပတဲ့အာရှအကစားပွဲတော်ပိတ်ပွဲကိုတက်ဖို့လာရလို့ဆိုပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်စက်တင်ဘာလ3ရက်နေ့ကတည်းကအများပြည်သူမြင်ကွင်းကပျောက်နေချိန်မှာပဲအခုခီးစဉ်ဖြစ်လာတာပါ။
လိုင်ဘီးရီးယားနိုင်ငံမှာအီဘိုလာရောဂါတဲ့ကိုပြုစုရကနေအခုဆက်ခံခဲ့ရတဲ့နေစည်းမထားဆံဝန်များအဖွဲ့ကပြင်သစ်သူနာပြုတ်သူဟာအခုအခြေအနေပြန်ကောင်းလာပြီလို့ပြင်သစ်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။သူမကိုပြင်သစ်နိုင်ငံပါရီမျိုးနာကဆေးရုံတရုံမှာကုသပေးခဲ့တာဖြစ်ပါတယ်။တချိန်ထဲမှာပဲဆီးရီးယားလီယွန်မှာရောဂါအခုဆက်ခံရတဲ့ဆီနီဂေါသိပ္ပံပညာရှင်တဦးကိုဂျာမနီနိုင်ငံဟမ်ဘော့မြို့ကဆေးရုံမှာကုသပေးနေတာလဲအခုကောင်းသွားတဲ့အတွက်စနေနေ့ကပြန်ဆင်းသွားပြီလို့ဆေးရုံကပြောပါတယ်ဒီအီဘိုလာရောဂါကူးစက်ဖြစ်ပွားမှုဟာကမ္ဘာမှာအဆိုးအဝါဆုံးဖြစ်နေမှတ်တမ်းတင်ခဲ့ပြီးလိုင်ဘီးရီးယားဆီးရီးယားလီယွန်နဲ့ဂီနီနိုင်ငံတွေမှာဆရာဝန်သူနာပြုနဲ့တခြားဆေးဝန်တန်းတွေအပါအဝင်လူပေါင်း 9,400 ကျော်ကိုကူးစက်ခဲ့တယ်လို့ပြောပါတယ်သေဆုံးသွားသူကတော့3,400ကျော်နေပြီလို့ဆိုပါတယ်။ဒါကြောင့်ကမ္ဘာတဝန်းကဒီအီဘိုလာရောဂါဖြစ်ပွားမှုကိုစိုးရိမ်နေကြတာပါ။ American စစ်ဌာနချုပ် Pentagon ကအနောက်အာဖရိကဒေသမှာဒီအီဘိုလာဖြစ်ပွားမှုထိန်းချုပ်ရေးအတွက် တသား4000လောက်ချထားပြီးအကူအညီပေးမယ်လို့ဆိုပါတယ်။ American သမ္မတ Barack Obama ကဒီယောဂတိုက်ဖျက်ရေးအတွက်ကနဦးဖြစ်တဲ့တသား3000ဆေးလွှတ်မယ်လို့ပြောပါတယ်။အခု Liberia နိုင်ငံမှာ American တပ်ဖွဲ့ရဲ့ဌာနချုပ်စခန်းချထားတယ်လို့ဆေးကမ်းပါဖွင့်လှစ်ပြီးကျန်းမာရေးစောင့်ရှောက်မှုဆိုင်ရာသင်တန်းပေးဖို့အတွက်တသားက200ရောက်ရှိနေပြီဖြစ်ပါတယ်။
American ပြည်တော်စု New Jersey ပြည်နယ် New York Liberty PP ဆိုင်ရာလေဆိပ်မှာဆက်ရောက်လာတဲ့လေယာဉ်ပေါ်မှာပါလာသူနေမကောင်းတဲ့ခီးတဲ့မှာ Ebola virus ပိုကူးစက်ခံထားရတယ်လို့မျိုးစတဲ့အကြောင်း American တာဝန်ရှိသူတွေကပြောပါတယ်။ Bay Area ကနေကာကွယ်တဲ့ဝတ်စုံတွေဝတ်ဆင်ထားတဲ့ရောဂါပိုးထိန်းချုပ်ရေးနဲ့ဒါစီကာဝေးဌာန CDC တာဝန်ရှိသူတွေကတားဖ2ဦးကိုလေယာဉ်ပေါ်ကနေခေါ်ထုတ်သွားတာပါ။ဖခင်ဖြစ်သူကလေယာဉ်ပေါ်မှာအန်လာပြီးသူတို့ဟာ Liberia နိုင်ငံကလာတာလို့ယူဆပါတယ်။သူတို့လိုက်ပါလာတဲ့ United League ကြောင်းလိုင်းလေခင်းစီအမှတ်998ဟာ Brussels မြို့တော်ကနေထွက်ခွာလာပြီး New York Liberty PP ဆိုင်ရာလေဆိပ်မှာဆက်ရောက်တာပါ။လေယာဉ်ဝန်ထမ်းတွေနဲ့ဂျန်နက်ခီးတွေတွေကိုခဏတာခွဲထားပြီးတဲ့နောက် American ကောက်ခွန် gate တွေကိုဖျက်ပြီးဝင်ရောက်ဖို့နောက်ပိုင်းမှာခွင့်ပြုလိုက်ပါတယ်။အမျိုးသားနဲ့သူ့ရဲ့သမီးကိုတော့နောက်ထပ်ဆန်းသက်စစ်ဆေးမှုတွေလုပ်ဖို့အတွက်စေယုံတစ်ခုစီပို့လိုက်ပါတယ်ခင်ဗျာ
။ကဲဒါရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ IS Islam စစ်သွေးကြွအဖွဲ့ကနောက်ဆုံးထုတ်ပြန်တဲ့ဗီဒီယိုဂွေထဲမှာသူတို့ဖမ်းဆီးထားတဲ့ထဲကနောက်ထပ်ခေါင်းဖြတ်တက်ဖို့အတွက်ချင်းချောက်တာခန်းနေရတဲ့ American နိုင်ငံသားကိုတနာတက်တဖြင့်ပြန်ပြီးလှုပ်ပေးဖို့သူ့ရဲ့မိဘတွေကပန်ကြားခဲ့ပါတယ်။ American အရှိအလေပိုင်းဒေသအင်ဒီယားနာပြည်နယ်မှာနေထိုင်ကြတဲ့မိဘနှစ်ပါးဖြစ်တဲ့ Ed နဲ့ Paula Cassett တို့ကစနေနေ့မှာအင်္ဂလိပ်စကားပြောအာရိဗျဘာသာနဲ့စာတန်းထိုးထားတဲ့ပန်ကြားချက်ဗီဒီယိုတွေကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။သူတို့ရဲ့အသားဖြစ်သူ Peter Cassett ဟာမနစ်ကစီးရီးယားနိုင်ငံမှာအဖမ်းခံခဲ့ရတာပါ။အသက်26နှစ်အရွယ် Peter ဟာသူ့ကိုဖမ်းထားချိန်မှာအစ္စလမ်ဘာသာကိုကူးပြောင်းသွားခဲ့ပြီးနာမည်ကိုလည်း Abdul Rahman လို့ပြောင်းနေလိုက်တယ်လို့ဆိုပါတယ်။သူဟာစီးရီးယားကဒုက္ခသည်တွေကိုကူညီဖို့အတွက်သူထူထောင်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့မှာလုပ်နေတဲ့ဒဇာကန်ဖြစ်နေဖမ်းဆီးတာခံခဲ့ရတယ်လို့သူ့မိဘတွေကပြောပါတယ်။2012ခုနှစ်ကစပြီးသူ့ရဲ့အဖွဲ့ကစီးရီးယားပြည်ရင်းစစ်ကြောင်းဥယျာဉ်ဆန့်ခွာထွက်ပြေးရသူတွေအတွက်လိုအပ်တဲ့ဆေးပစ္စည်းတွေစားရိတ်ရိတ်ခံတဲ့အဝတ်အစားတွေကိုပေးပို့ကူညီခဲ့တာဖြစ်ပါတယ်။ကက်ဆိတ်ဟာ American စစ်တပ်မှာ3နှစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက် SERA လို့ခေါ်တဲ့အရေးပေါ်တုံ့ပြန်အကူအညီပေးရေးအဖွဲ့ကိုထူထောင်ခဲ့တာဖြစ်ပါတယ်။2004ခုနှစ်မှာစစ်တပ်ထဲဝင်ခဲ့တဲ့သူဟာ2009ခုနှစ်မှာအီရတ်စစ်ပွဲအတွက်ဆေးလွတ်တာခံခဲ့ရပြီးအဲ့ဒီနှစ်နှောင်းပိုင်းမှာပဲဆေးစစ်ချက်အရတပ်ကထွက်ခဲ့ရသူဖြစ်ပါတယ်။
အစ္စလမ်စစ်သွေးကြော IS အဖွဲ့ဟာတူရကီနယ်စပ်နားကစီးရီးယားနိုင်ငံမြောက်ပိုင်းကိုဘာနီမြို့အထိရှစ်ဆက်တိုက်ခိုက်နေကြတော့ပါပဲ။အဲဒီမှာကာဒစ်တပ်ဖွဲ့တွေက IS စစ်သွေးကြော်တွေကိုတရင်မဲ့အတော်ကြာခုခံတိုက်ခိုက်နေတာပါ။တိုက်ပွဲတွေကြောင်းစီးရီးယားနိုင်ငံသား36,000ကျော်တူရကီနိုင်ငံနဲ့ထွက်ပြေးသွားကြပါတယ်။ Ain al Arab လို့လည်းခေါ်ကြတဲ့ကာဒစ်တို့ရဲ့မြို့ပြင်အရပ်တွေကို IS အဖွဲ့ကတောက်ကြနေမှာအမြောက်တွေနဲ့ဆက်ပြီးဖိခတ်တိုက်ခိုက်နေပါတယ်။ IS အဖွဲ့ကိုအမေရိကန်ဦးဆောင်တဲ့ညွန်မောင်းအဖွဲ့ကမကြာသေးခင်ကလေကြောင်းကနေတိုက်ခိုက်တဲ့ကြားကပဲအခုလိုဆက်ပြီးတိုက်ခိုက်နေတာပါ။စစ်သွေးကြော်ရရဲ့နေရာတွေကိုညုံမောင်းဖွဲ့ကတရင်ပတ်အတော်ကြာဘုံကျဲတိုက်ခိုက်ထားပြီးမှလည်းလွတ်တမှုမရှိသလောက်ပါပဲ။ကိုဘာနီမျိုး IS အစွန်ရောက်တွေလက်ထဲရောက်မသွားအောင်လုံနေနိုင်မှန်းမများလှုပ်သွားမယ်လို့တူရကီကအခိုင်အမာပြောထားပါတယ်။တခြားဖြစ်ရပ်တွေမှာတော့စီးရီးယားနိုင်ငံ Shadow Day မြို့ကိုလေကြောင်းကတိုက်ခိုက်တာမှာ IS စစ်သွေးကြော်30ထဲမှနေတည်ဆုံသွားတယ်လို့ပြည်တွင်းခြေဆိုင်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးဖွဲ့ကပြောပါတယ်။ဒီသတင်းကိုပန်တဂွန်စစ်ဌာနချုပ်ကတော့အတိမပြုသေးပါဘူး။
ပါကစ္စတန်နိုင်ငံကေတာမြို့ကရှီယာရီနေထိုင်ရာရပ်ကွက်မှာအသေးခံဘုံးဖောက်ခွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ၄ဦးထဲမှနေသေဆုံးခဲ့ရပါတယ်။အသေးခံဘုံးခွဲသမားဟာမွတ်စလင်တွေရဲ့ဘာသာရေးပွဲတော် Eid al-Adha ကျင်းပခြင်းလူစီကားတဲ့ဈေးထဲမှာဘုံးဖောက်ခွဲခဲ့တာလို့ရဲကပြောပါတယ်။လူပေါင်းတရာစင်ကျော်ကိုပါဒဏ်ရာရစေတဲ့ဒီဟာဇာရာရပ်ကွက်ထဲကအခုဘုံးဖောက်ခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်ဖွဲ့စည်းကလှုပ်ဆောင်လဲဆိုတာကဂူလီမသိရသေးပါဘူး။ကေတာမြို့ဟာဘလူးချစ်စတန်ခဲရဲ့မြို့တော်ဖြစ်ပြီးအယ်ကိုင်ဒါနဲ့ဆင်နွှဲနေတဲ့လက်ခါဂျန်ဗီစစ်သွေးကြွအဖွဲ့တွေနဲ့တူဘလူးချစ်စတန်ခွဲထွက်ရေးသမားတွေနဲ့အမျိုးသားရေးဝါရီတွေကြီးစိုးနေတဲ့နေရာလည်းဖြစ်ပါတယ
်။အစ္စလမ်ဘာသာဝင်တွေရဲ့ကြီးမားဆုံးအားလျက်ရာသီအစဖြစ်တဲ့ Eid al-Adha နာမမဟုတ် Feast of Sacrifice ပွဲတော်ကိုကမ္ဘာတဝန်းမွတ်စလင်တွေဆင်နွှဲနေကြပါပြီ။ Hajj လို့ခေါ်ကြတဲ့ Saudi Arabia နိုင်ငံကမက္ကာမြို့မှာမွတ်စလင်ဘာသာရေးခီးသွားနှစ်တန်းကျော်ရောက်နေပါတယ်။မက္ကာမြို့ပြင်ကမီနာအရပ်မှာစနစ်ကျင်းပတဲ့ မကောင်းဆိုရကြောက်ခဲနှင့်ပြပောက်ခြင်းဆိုတဲ့အခမ်းအနားမှာဘာသာရေးခီးတော်တွေပါဝင်ဆွေးနွေးကြပါတယ်။ဒါဟာဖြင့်ဘာသာရေးကျမ်းစာလာတမန်တော်အိဗရာဟင်ရဲ့ဇလံကိုပြန်ပြီးတော့တည်ဖို့ပေါ်တာပါ။အိဗရာဟင်ကဘုရားသခင်ပေါ်သူ့ရဲ့ယုံကြည်ကိုးစားမှုကိုတည်တည်ပြတဲ့အနေနဲ့သားဖြစ်သူကိုဘုရားသခင်နဲ့ဆွန့်လွတ်ပေးရတာကိုထိမှန်ပြုပြီးတော့အခုအစ်ဘွဲတော်ကိုဆင်နွှဲကြတာပါ။မွတ်စလင်တွေအနေနဲ့တတ်နိုင်တယ်ဆိုရင်သူတို့ဘဝတသက်တာမှာအနည်းဆုံးတစ်ချိန်တော့မက္ကာခီးစင်ကိုသွားကြပါတယ်။ဒီနှစ်မှာတော့ Ebola virus ပိုပြန့်နှံ့ဖြစ်ပွားနေတဲ့အနောက်အာဖရိကဒေသ Guinea, Liberia နဲ့ Sierra Leone နိုင်ငံတွေကဘာသာရေးခီးသွွား 9,000 ကျော်ကို Saudi Arabia နိုင်ငံကပိတ်ပင်ကန့်သတ်ထားပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးသွားကြတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်။အခုကစပြီးတော့ပတ်စဉ်သတင်းဆောင်မတွေနဲ့ပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါပါ။အရင်ဆုံးတော့ရှန်တိုင်းသားခေါင်းဆောင်တွေရဲ့ဆွေးနွေးပွဲအကြောင်းနဲ့စကြင်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာပြုလုပ်ခဲ့တဲ့ရှန်တိုင်းသားခေါင်းဆောင်များထွေးဆုံဆွေးနွေးပွဲကရှမ်းပြည်နယ်ကိုရှမ်းပြည်သူတွေပဲပိုင်ပြီးရှမ်းပြည်လုံခြုံရေးကိုရှမ်းပြည်သူတွေပဲကာကွယ်တင့်တယ်လို့ဆုံးဖြတ်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်နဲ့အတူရှမ်းပြည်ထူထောင်ရေးအခြေခံမူ12ချက်ကိုပဏာမသဘောတူညီခဲ့ကြတယ်လို့ဆိုပါတယ်။မိုင်းအင်ဂျင်နိုင်ကအကြောင်းစုံကိုပြောပြပေးမှာဖြစ်ပါတယ်ဗျာ။
အခုလိုရှမ်းထိပ်တန်းခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြတာဟာနှစ်ပေါင်းများစွာအတွင်းပထမဆုံးအချိန်မှာပြည်တွင်းနဲ့ပြည်ပအခြေဆိုင်ရှမ်းတိုင်းသားဖွဲ့စည်းတွေရဲ့ဆွေးနွေးပွဲကနေရှမ်းပြည်နယ်အနာဂတ်ကံကြမ္မာနဲ့ပတ်သက်လို့လက်တွဲဆောင်ရွက်ဖို့သဘောတူညီခဲ့ကြတဲ့ချက်တွေကို EBO မြန်မာအဖွဲ့ရဲ့ညွှန်ကြားရေးမှူးဦးဟန်ညာဝေကအခုလိုပြောပြပါဗျာ
။အုတ်ချုပ်ရေးအနာမော့ဒါလူတို့စီရလာရမယ်။နိုင်ငံရေးပြဿနာလေးကိုနိုင်ငံရေးနည်းလမ်းနဲ့ဖြစ်ရှင်မယ်။ကမ်ဘီမှာရှိတဲ့လူမျိုးစုံကတန်းတူရမယ်မိုင်နော်ရီတီဖြစ်တဲ့အဖွဲ့တွေကိုကာကွယ်ပေးရမယ်ဆိုတာပါပဲကမ်ဘီအနေနဲ့ကသူတို့တို့ဘာလို့ကလုံခြုံရေးကိစ္စမှာကိုယ်အိမ်ကို defense လုပ်ဖို့နော်ကိုယ်အိမ်ကိုကာကွယ်ဖို့ right ရှိရမယ်အခြေခံဥပဒေမှာရေးထားတဲ့အတိုင်းပါဒီပုံမှန်မျိုးအောက်အရှင်သူရှိတဲ့အကုန်လုံးကရှမ်းပြည်ထဲမှာရှိတဲ့ပြည်စည်းတွေဟာရှမ်းပြည်လူမျိုးပိုင်ရဲဆိုတဲ့သဘောတော့ရေးထားတာရှိတယ
်ဒီဆွေးနွေးပွဲရဲ့အဓိကအကြောင်းရင်းကရှမ်းလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကြားနားလည်မှုယုံကြည်မှုတွေခိုင်မာအောင်တိစောက်ဖို့ဖြစ်တယ်လို့လည်းဦးဟန်ညာဝေကဆိုပါတယ
်ခုငင်းချမ်းရေးလုပ်မယ်ဆိုတော့ငင်းချမ်းရေးပြခရက်ဆဲတပီလုံးလုပ်ပြီးနိုင်ငံရေးဆွေးနွေးမယ်ဆိုတော့အရေးကြီးလာပါတယ်ဒီအဖွဲ့စည်းလေအကုန်လုံးကဘယ်လိုမြင်တယ်လဲဆက်ပြီးတော့မှာတို့တဘောတူလားမတူဘူးလားဆိုအဲ့ဒီအားလေးဆွေးနွေးကြတာဖြစ်ပါတယ်အခုကလည်းထွက်လာတဲ့ရလကတော့အကုန်လုံးတဘောတူတာကဒီနိုင်ငံရေးဒီဟာကနိုင်ငံရေးပြဿနာဖြစ်တဲ့နိုင်ငံရေးနည်းလမ်းတွေဖြည့်ရှင်းတဲ့ဆရာထွက်လာပါတယ်
ဘန်ကောက်မြို့မှာရှမ်းကောင်းဆောင်တွေစုံစုံညီညီတွေ့ဆုံဆွေးနွေးနေတဲ့အချိန်ကာလအတွင်းမြမဆိုးရတက်တွေကရှမ်းလက်နက်ကိုင်အဖွဲ့တွေထိန်းချုပ်ရာနေမြေတွေမှာထိုးစစ်ဆင်နေတာပါဒီပေါ်မှာရှမ်းကောင်းဆောင်တွေဘက်ကအခြေအနေတွေကိုစိုးရိမ်မိတယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အတွေ့အမှုဆိုင်ညွန့်လွင်ကပြောပါတယ
်အစိုးရဘက်ကကြေညာခြုံခုပြီးတိုက်လို့သူတို့ပြန်တိုက်ရတယ်လို့ပြောတယ်သူတို့အခုကျွန်တော်တီးတဲ့လောက်ကတော့တကယ်အရာဆိုတော့ဒီတိုင်းစစ်တပ်နောက်ကြီးနှစ်ခုကနေစစ်ကြောင်းကြီးငါးကြောင်းနဲ့တောင်ဘက်နဲ့မြောက်ပိုင်းပေါ့အဲမြောက်ပြတိုက်နေတယ်ဆိုတော့ operation တစ်ခုပဲဖြစ်တယ်ဗျာဒီလိုကျွန်တော်တို့တုံ့တက်တယ်လေဆိုတော့ငင်းငင်းနဲ့ပတ်သက်လို့ဒီဘက်မှာလည်းဒါစိုးရိမ်ပူပန်မှုကြောင့်ဖြစ်ကြတယ်ဒီဘက်ဒီတော့လည်းကျွန်တော်တို့ဒီတမအကြီးကြီးပေါ့နော်ဒီမှာတက်လာတဲ့ဖွဲ့စည်းဒီဖွဲ့စည်း၅ခုကနေပြီးတော့ဒါတမအကြီးအနေနဲ့ဒါကိုတားဆီးပေးဖို့ပေါ့နော်မြစ်တရက်ခံလည်းကပေးဖို့ထားတယ်ရှိတယ်က
ဘန်ကောက်မြို့မှာ၃ရက်တာကျင်းပတဲ့ဆွေးနွေးပွဲကို SNLD အပါအဝင်ရှမ်းတိုင်းရင်းသားများဒီမိုကရေစီပါတီ SNDP ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တက်မတော် SSPP SSA ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တက်မတော် RCSS SSA နဲ့စိန်ကျော့ဌာနပြည်သူ့စစ်တပ်ရဲ့ခေါင်းဆောင်တွေတက်ရောက်ခဲ့ကြတာပါအခုလိုရှမ်းခေါင်းဆောင်တွေရဲ့အစည်းအဝေးဘန်ကောက်မြို့မှာကျင်းပရတာဟာလုံခြုံရေးအရာမြန်မာအစိုးရနဲ့ထိုင်းအစိုးရနှစ်ဖက်သဘောတူညီချက်ကြောင့်ဖြစ်တယ်လို့သိရပါတယ်ရှင်
ဘန်ကောက်မှာပြုလုပ်ခဲ့တဲ့ရှမ်းတိုင်းသားခေါင်းဆောင်တွေရဲ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့မိုင်းအင်ဂျင်တိုင်းဖြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ဝါရှင်တန်ဘက်ကမြန်မာနိုင်ငံဆိုင်ရာသတင်းတစ်ပုဒ်ကိုအလဲပေးခြင်းပါတယ်။ တရုတ်နိုင်ငံသားနှစ်ဦးကိုပြန်ပြီးဆွဲမှုမှာပါဝင်ပတ်သက်ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့ဖမ်းဆီးခံထားတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂအဖွဲ့ဝင်မက်ဖြူနင်းထွေးလွတ်မြောက်ရေးမြန်မာနဲ့နိုင်ငံတကာမှာတောင်းဆိုနေချိန်အမေရိကန်ပြည်ထောင်စုမှာလည်းမနေ့စနေနေ့ကပဲတောင်းဆိုခဲ့ကြပါတယ်ပြည်နယ်၅ခုကမြန်မာရေးလှုပ်ရှားသူတွေစုပေါင်းပြီးတော့ဘဂဒါကျောင်းသူမက်ဖြူနင်းထွေးလွတ်မြောက်ရေးအပါအဝင်အချက်၁၀ချက်ကိုဝါရှင်တန် DC မြန်မာတန်ရုံးရှိမှာတောင်းဆိုဆန္ဒပြခဲ့ကြတာပါအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္နန္ဒာချန်ကတင်ပြပေးထားပါတယ်ခင်ဗျာ
ဘဂဒါရဲ့ဖြူနင်းထွေးဘဂဒါရဲ့ဖြူနင်းထွေးဘယ်ရောက်ဆုံးလို့ထားတော့ပုံမှန်များ
ဒါကတော့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာရှိတဲ့မြန်မာတန်ရုံးရှိမှာကြွေးကြော်တောင်းဆိုနေကြတဲ့အတန်တွေပါသူတို့အဓိကတောင်းဆိုနေတာကတော့ပြီးခဲ့တဲ့မေလကစကိုင်းတိုင်းလက်ပတောင်းဒေသမှာတရုတ်နိုင်ငံသားနှစ်ဦးကိုဆယ်တဲရွာသားတွေပြန်ပေးဆွဲမှုမှာပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အခုခါတရားဆွဲဆိုခံနေရတဲ့ဘဂဒါကျောင်းသူမက်ဖြူနှင်းထွေးကိုအ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်၊နယူးယောက်ပြည်နယ်၊ဗာဂျီးနီးယားပြည်နယ်၊မြောက်ကယ်ရိုလိုင်းနားပြည်နယ်နဲ့ဝါရှင်တန် DC area ကမြန်မာတွေစုပေါင်းပြီးတော့အမေရိကန်စံတော်ချိန်စနေနေ့နေကင်းပိုင်းကဝါရှင်တန် DC မြန်မာတန်ရုံးရှိမှာဆန္ဒပြခဲ့ကြတာပါဆန္ဒပြပွဲမှာပါဝင်သူဥယျင်ထွေးကတော့ဘဂဒါကျောင်းသူမက်ဖြူနှင်းထွေးအပေါ်အာဏာပိုင်တွေရဲ့လှုပ်ရက်နဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ
်မဖြစ်နိုင်ဘူးကိစ္စပေါ့လေတရုတ်မျိုးကိုပြန်ပြေးဆွဲဖို့မှဆန္ဒပြပြီးတော့ဆိုရတာကျွန်တော်တို့ကုလက်ကြီးပမာအစိုးရတကူကဥစ္စာမျိုးတို့ကြောင့်ဒီလိုသုံးပါးရဲ့ဒုလက္ခဏာမျိုးမျိုးရှိတယ်သူတို့အမျိုးမျိုးသူတို့တက်ဆိုထားတဲ့ပုံမှန်တွေနဲ့စွဲနေတယ်ဗျဒီကြက်ကြီးကိုဆက်ဆုံတဲ့မျိုးပေါ့ဗျာအခုတောင်းပြီးရတဲ့အားနဲ့ main key ကြောက်ကနေပြီးတော့ရာဒီယာတန်းနဲ့ပေါင်းပြီးတော့ပြန်စစ်လို့စီစဉ်ပါမယ်ဆိုတော့ပုံမှန်ဆိုတာတော့မဖြစ်နိုင်တဲ့ဟာမျိုးနော်။ဒါကြောင့်မဖြစ်နိုင်တဲ့ဟာမျိုးကိုကျွန်တော်တို့ဖြစ်နိုင်အောင်ဆိုပြီးတော့ကျွန်တော်တို့မတရားဖန်ဆီးရတဲ့ matchu min tree ကိုပြန်လုပ်ပါဆိုပြီးလာတောင်းဆိုတာဖြစ်ပါတယ်
။ဒါအပြင်ဆန္ဒပြသူတွေဟာဘဂဒါကျောင်းသူ matchu min tree လွတ်မြောက်ရေးအပြင်မြန်မာနိုင်ငံမှာမတရားသိမ်းဆဲခံထားရတဲ့လယ်မြေတွေကိုမူရင်းပိုင်ရှင်တွေဖြစ်တဲ့လယ်သမားတွေထံပြန်အပ်ဖို့စစ်မှန်တဲ့ Federal ပြည်ထောင်စုတိစောက်ဖို့နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့ငြိမ်းချမ်းရအောင်ဆွေးနွေးဖို့2008ဖွဲ့စည်းပုံဖြတ်သိမ်းရေးအပါအဝင်အချက်၁၀ချက်ကိုတောင်းဆိုခဲ့ကြပါသေးတယ်။လက်ရှိပြုပြင်ပြောင်းလဲရေးလှုံ့ဆော်နေပါတယ်ဆိုတဲ့သမ္မတဦးသိန်းစိန်အယက်သားအစိုးရလက်ထက်မှာတက်ကြွလှုပ်ရှားသူတွေကိုပုံမှန်အမျိုးမျိုးတက်ဖမ်းဆီးမှုတွေပိုများလာပြီးလယ်ယာမြေသိမ်းဆည်းမှုပြဿနာတွေလည်းပိုများလာသလိုအရင်အစိုးရလက်ထက်ကတည်းကဖမ်းဆီးထားပြီးတော့အခုထိပြန်မလွတ်ပေးသေးတဲ့နိုင်ငံရေးအကျဉ်းသားတွေလည်းကြန့်ရှိနေစေဖြစ်တယ်လို့ဥယျင်ထွေးကထောက်ပြခဲ့ပါဗျ။မြမအစိုးရဟာနိုင်ငံတကာကိုမျက်လှည့်ပြနေတာဖြစ်တယ်လို့လာမယ့်2015ရွေးကောက်ပွဲကိုလည်းလူတွေအာရုံစိုက်မှုနည်းအောင်လုပ်နေတာဖြစ်တယ်လို့ပြောဆိုခဲ့ပါဗျ။ဒါတွေကိုအမေရိကန်အစိုးရအနေနဲ့သတိပြုမိပြီးမြမအစိုးရကိုပုံမှုဖိအားပေးလာအောင်အတွက်အင်မြူရောရှေ့မှာလည်းတွားရောက်ဆန္ဒပြခဲ့ကြပါဗျ။
ဟိုဘာမှဆိုရကျွန်တော်တို့ဘာမှနိုင်ငံပြောင်းလဲပါလေဆိုပြီးပြောနေတဲ့ဟိုဘာမှကိုလည်းကျွန်တော်တို့သိစေချင်တဲ့ဆန္ဒပါသူတို့ထီရမို့ကတော့ကျွန်တော်ဆန့်ရှင်းပေါ့ဗျာဆန့်ရှင်းကိုပြန်လဲမရိတ်သိမ်းတဲ့ဆန္ဒနဲ့ဆက်လက်ထားမယ်ဆိုရင်ဆန့်ရှင်းကတော်တော်ဘာမှဆိုရတဲ့မင်းနေနိုင်ငံလေးကိုဖြစ်တဲ့အခုတော့ကျွန်တော်ပြတယ်ကျွန်တော်တို့ဆန့်ရှင်းကိုလည်းရုပ်သိမ်းတဲ့နေရာတချို့ရုပ်သိမ်းမရုပ်သိမ်းတဲ့အရာလေးတွေဆက်လက်ထားပေးဖို့ကျွန်တော်ဖြစ်နိုင်ရင်တော့လက်ရှိဘာမှဆိုရနဲ့ပေါင်းနေတဲ့ဟိုကျွန်တော်ခရိုနီအားလုံးကိုသူချင်းဒီတော့မှဒီနိုင်ငံဝင်ဝင်ပြဖို့အကောင်းဆုံးလို့ကျွန်တော်ထင်ပါတယ်
။မနေ့ကအမေရိကန်ရောက်မြန်မာအရေးလှုပ်ရှားသူတွေအဓိကတောင်းဆိုခဲ့ကြတဲ့ဘဂဒါကျောင်းသူမက်ဖြူနင်းထွေးလွတ်မြောက်ရေးမှာဆိုရင်မက်ဖြူနင်းထွေးကိုဥပိုင်ကုမ္ပဏီလီမိတက်ကနေတရက်လိုလုပ်ပြီးတော့တရုတ်နိုင်ငံသားနှစ်ဦးကိုပြန်ပေးမှုတဦးတယောက်ကိုအန္တရာယ်ပြုစေအောင်ဖျားယောက်မှုစတဲ့ပုံမှ364 368တို့နဲ့တရားစွဲဆိုထားတာဖြစ်ပြီးတော့မဖြူနင်းထွေးအတွက်တောင်းဆိုတဲ့အာမခံကိုလည်းတရားရုံးတော်ကပယ်ချခဲ့ပါတယ်ရှင
်။မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတွေသမ္မတအင်ပီတော်နဲ့ဝါရှင်တန်ကမြန်မာတန်ရုံးရှိမှာဆန္ဒပြတောင်းဆိုခဲ့ရတဲ့ပတ်သက်ပြီးတော့မန္နန္ဒာချန်ပြောပြတော်တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မျက်မှောက်ရေးရ30ချက်အစီအစဉ်ကိုကြားကြအောင်ပါမြန်မာပြည်တိုးတက်ဖွံ့ဖြိုးဖို့အတွက်ဆောင်းရံရှောင်းရံကိစ္စတွေကိုအာရှဖွံ့ဖြိုးရေးဘဏ်ကသုံးသပ်ထားပါတယ်။ဒီအကြောင်းကိုတော့ဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကကောင်းတော့တင်ပြထားပါရခင်ဗျာ
ရတာတပိုင်းအစိုးရရဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်အောင်မြင်နိုင်ဖို့အတွက်ပြုပြင်အရှင်ဟိုမြင့်တင်ဖို့လိုအပ်ကြောင်းသုံးသပ်ထားတဲ့စာမျက်နှာ200ကျော်မြမစီပေါ်ရေးစစ်တမ်း Unlocking the Potential ကို ADB အရှဖွံ့ဖြိုးရေးဘဏ်ကလွန်ခဲ့တဲ့ဩဂုတ်လကထုတ်ဝေထားပါတယ်ထူးခြားတာကတော့အမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးမှုဝန်ကြီးဒေါက်တာကန်ဇော်ကပါအမှားစာရေးထားတာဖြစ်ပါတယ် ADB ကဝေဖန်ဆန်းစစ်ပြီးအကြံပေးတာကိုကျေးဇူးတင်တယ်လို့ဆိုပါတယ်ခွဲခြားစိတ်ဖျားဝေဖန်သုံးသပ်မှုကိုမြန်မာအစိုးရကြိုးစားနိုင်တာဟာကောင်းမွန်တဲ့အရေးလက္ခဏာတစ်ခုဖြစ်ပါတယ်အခြားအပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေထုတ်ပြန်တဲ့မြန်မာပြည်ဆိုင်ရာအစီရင်ခံစာတွေကိုလည်း ADB စစ်တမ်းမှာကိုးကားထားပါတယ်ဈေးကွက်စီးပွားရေးမှာလိုအပ်တဲ့ဥပဒေရေးဆွဲရာမှာရပိုင်ခွင့်နဲ့ပြဿနာဖြေရှင်းမှုကိုအထူးအာရုံစိုက်တင်တယ်လို့ဆိုပါတယ်ဖြစ်ရှင်းရမယ့်မြေယာပြဿနာ900ကျော်ရှိပြီးလေယာဉ်မြေဥပဒေရှိပေမဲ့အဆက်အသွယ်အားကိုးပြီးအလွဲသုံးစားလုပ်နေတုံးပဲလို့ဆိုပါတယ်လေယာဉ်မြေစုံစမ်းရေးကော်မရှင်ကိုရောက်နေတဲ့တိုင်စာ 26,000 ကျော်ရှိပြီးပြဿနာဖြေရှင်းနိုင်တဲ့အရေးအတွက်ကအလွန်နှေးနေတာကိုတော့ပြည်တွင်းသတင်းစာတွေမှာဖော်ပြထားပါတယ
်မိမိလိုရတဲ့ policy ကိုတာဝန်ယူမှုတည်တာမြင်တာမှုစီးမင်းကိုခံမှန်းနိုင်မှုစတာတွေဟာကောင်းမွန်တဲ့အုပ်ချုပ်ရေးဖြစ်ပါတယ်မြန်မာအစိုးရရန်တရားမှာရေးကြီးပြုပြင်ရမှာနဲ့လုပ်ရည်ကံကြီးမြင့်တင်ရမှာတွေအများကြီးရှိနေပါတယ်။အထက်အမိန့်ကိုနာခံတဲ့စစ်အစိုးရစနစ်အောက်မှာနေလာခဲ့တဲ့အစိုးရဌာနတွေဟာညှိနှိုင်းလုပ်ကင်ဖို့အခက်အခဲရှိနေပါတယ်။အာဆီယံနိုင်ငံတွေမှာဝန်ကြီးဌာန20ဝန်းကျင်သာရှိပေမဲ့မြန်မာမှာဝန်ကြီးဌာန36ခုရှိနေတာမို့လုပ်ငန်းမတွင်ကျယ်တာလို့ဆိုပါတယ်။ဒီလောက်ကြီးမားတဲ့ဘျူရိုကရေစီရန်တရားကိုစွမ်းရည်ရှိလာအောင်လုပ်ဖို့ခက်ခဲပါတယ်။စစ်ဘူအများပြားပါဝင်တဲ့အုပ်ချုပ်ရေးဖြစ်လို့ဌာနချင်းပူးတွဲလှုပ်ဆောင်မှုလေဟင်းနေပါတယ်စစ်ဘူနဲ့စစ်ဘူဟောင်းတို့ရဲ့စွမ်းရည်မှာအကန့်အသတ်တွေအများကြီးရှိပါတယ
်ဝန်ကြီးဌာနအစ်စ်မှာ policy ညှိနှိုင်းဆောင်ရွက်မှုအားနည်းတဲ့အတွက်ပူးတွဲဆောင်ရွက်ဖို့ခက်ခဲပါတယ်အမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးမှုဝန်ကြီးဌာနနဲ့ဗန္ဒာရေးဝန်ကြီးဌာနတို့ပူးတွဲညှိနှိုင်းပြီးဘတ်ဂျက်ရေးဆွဲနိုင်ရတယ်လို့ကျန်ဝန်ကြီးဌာနတွေကမလုပ်နိုင်ကြပါဘူးစွမ်းအင်ဝင်ကြီးဌာနနဲ့လျှက်စစ်စွမ်းအားဝင်ကြီးဌာနဟာသီးခြားစီမံကိန်းလုပ်နေပြီမဲ့အချင်းချင်းညှိနှိုင်းမှုမရှိပါဘူး။ပညာရေးမှာပါဝင်ပတ်သက်နေတဲ့ဝင်ကြီးဌာနကလည်း12ခုရှိပါတယ်။ဝင်ကြီးဌာနတို့ရဲ့ policy ကိစ္စကိုကြီးကြပ်ညှိနှိုင်းသူဟာအမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးမှုဝင်ကြီးဌာနဖြစ်ပေမဲ့လုပ်ပိုင်ခွင့်မရှိဘဲဖြစ်နေပါတယ်။ဘိုးအစိုးရနဲ့ပြည်နယ်ဒေသကြီးအစိုးရတွေအကြံညှိနှိုင်းဆောင်ရွက်ဖို့လည်းအရေးကြီးပါတယ်။ဒီနေရာမှာမရှင်းလင်းရင်အဂတိလိုက်စားမှုကြီးထွားလာနိုင်ပါတယ
်။တဘာဝတည်ရင်ဇာတစိုက်ပျိုးရေးကုန်ထုတ်လုပ်ငန်းနဲ့ခီးသွွားလုပ်ငန်းတွေကမြမစီးပွားရေးကိုဥဆောင်လိမ့်မယ်လို့ဆိုပါတယ်။လူဦးရေ80ရာခိုင်နှုန်းရှိတဲ့စိုက်ပျိုးရေးကဏ္ဍမှာအထွက်တိုးလာရင်စည်ရမှုကျဆင်းလာပြီးစီးပွားရေးတိုးတက်ဖွံ့ဖြိုးလာနိုင်ပါတယ်။ဒါပေမဲ့ဆန်အထွက်အနည်းဆုံးမှာမြမကဒုတိယလိုက်နေပါတယ်။ဒီနေရာမှာဘင်္ဂလားဒေ့ရှ်နဲ့ဗီယက်နမ်ဟာမြမထက်အများကြီးတာနေပါတယ်။ကုန်ထုတ်လုပ်ငန်းမှာကမ္ဘာအဆင့်မီနိုင်ငံခြားကုမ္ပဏီတွေလာရောက်ရင်းနှီးဖို့လိုအပ်နေပါတယ်။ဟိုတယ်ကနဲ့တခြားစျေးစကားတွေကြီးမြင့်လာလို့ခီးသွွားလုပ်ငန်းမှာလူကြိုက်နေမဲ့အလားအလာကိုတွေ့နေရပါတယ်။တိုးပွားလာတဲ့ခီးသွွားဥယျာဉ်ကိုကင်တွင်နိုင်ဖို့အတွက်ခေါင်းဆောင်ပိုင်းမှာအကြံဉာဏ်အားကောင်းဖို့လူကြောင်းအကြံပေးထားပါတယ
်။မြန်မာနိုင်ငံဟာပညာရေးအစဉ်အလာကြီးမားပါတယ်။မြန်မာပညာတတ်ကိုပြည်တွင်းပြည်ပမှာတစ်ချိန်ကယူသိလေးစားကြပါတယ်။ဒါပေမဲ့ပညာရေးနဲ့ကျန်းမာရေးကိုအနှစ်90လစ်လူရှိခဲ့တာကြောင့်လူစွမ်းရည်တိုးတက်မှုရပ်ဆိုင်းသွားတာဟာတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေပါတယ်။အာရှတိုက်မှာပညာရေးအသုံးစရိတ်အနည်းဆုံးနိုင်ငံဟာမြန်မာဖြစ်ပါတယ်။ဗီယက်နမ်ကအများဆုံးဖြစ်ပြီးမလေးရှားကဒုတိယထိုင်းကတတိယဖြစ်ပါတယ်။ဦးသိန်းစိန်အစိုးရကပညာရေးအသုံးစရိတ်တိုးမြင့်သုံးပေမဲ့အာရှတိုက်မှာတော့အနည်းဆုံးအဆင့်ဖြစ်နေပါတယ်။ကောင်းမွန်တဲ့အုပ်ချုပ်ရေးနဲ့တိုင်းပြည်စီးပွားရေးတည်ငြိမ်ရေးကိုအခြေခံအောင်ရည်ရွယ်တဲ့မဟာဗျူဟာရှိတဲ့တယ်လို့ဆိုပါတယ်။လူသားရင်းမြစ်တိုးတက်ရေးနဲ့အခြေခံအဆောက်အုံကောင်းမွန်ရေးကိုလည်းတာဝန်ယူရပါလိမ့်မယ်။နေရာတကာမှာရှိနေတဲ့အာဂရိလိုက်စားမှုကိုလည်းတိုက်ဖြတ်ဖို့လိုပါတယ်။တိုးတက်ဖွံ့ဖြိုးရေးကိစ္စမှာအစိုးရအနေနဲ့မလုံနိုင်တာကိုလုံနိုင်အောင်ကြိုးစားဖို့လိုအပ်ပြီးနိုင်ငံခြားကျွမ်းကျင်သူကိုခေါ်သိရင်လည်းခေါ်ရမှာဖြစ်ကြောင်းအာရှဖွံ့ဖြိုးရေးဘဏ်ရဲ့ဩဂုတ်လထုတ်မြန်မာစီးပွားရေးစစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ
ဝန်ခင်စီစဉ်တင်ဆက်တဲ့အပတ်စဉ်မြေမောက်ရေးရသုံးသက်ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့ American Indian အသုံးနှုန်းအပတ်စဉ်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒေါ်လာလာတန်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီတွင်ပါ English Migrant Style Ganda မှာမချိနှက်ချက်ရှိရင်ဘယ်လို idiom တွေကိုအသုံးပြုနိုင်လဲဆိုတာကိုတင်ပြပေးမှာမို့ပထမဦးဆုံး
acts to grind.
Go tin pya pi ma phit par de. Sa long paung ga axe x ga pasein to grind to grind ga sha aung twi bu lu da so ro spike khun ye dai yai di be ga ro pasein twa go sha aung twi bu lu da phit par de. Pasein twa go sha aung twi tha de so de go ga sait the ma lu tu u go ma chi na lo gle za chi bu yi we de sait shi da go paw twin si da phit par de.ကျမတို့မြန်မာမှာနေသေးတပချုံနေကဂျိုသွေးလို့တမျက်များဆိုသလိုပေါ့ရှင်ဒီတုံးရဲ့ EDM အဓိပ္ပာယ်ကတော့အခဲမကြီးဖြစ်နေတာဂလဲစားချေမှုရှိတာဖြစ်ပါလေကျမတို့မြန်မာဘန်စကားမှာတော့တီးထားတဲ့သဘောတွေ့ကြဥမာပေါ့ကွာဆိုတဲ့သဘောမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီတုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I have an axe to grind with John.He stole my idea of the business, and now he's rich.
John, a boy, you know, a chemistry name, she need a. The CY Lungan Lupo, you know, a chango, Duga, Kodwarely, Kuro, Du Chanda, Navy Lee, Ludivy Yabari, George Gubide Umago, not a cowly la Chijaya Alma.
I have an axe to grind with John. He stole my idea of the business, and now he's rich.
ခုဆက်လက်တင်ပြပြမှာကတော့
settle a score
ဖြစ်ပါတယ်စာလုံးပေါင်းက S E T T L E settle ကဖြည့်ရှင်းစရာရှိတာ A ကတခု S C O R E score ကစုစုပေါင်းရမှာဆိုတော့စကစုတစ်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကစုစုပေါင်းအမှတ်နဲ့ပတ်သက်လို့ဖြည့်ရှင်းစရာရှိတာပေါ့အားကစားမှာတဦးနဲ့တဦးတည်တဲ့တဲ့ရင်ရှင်းပြကြမယ်ဆိုရင်အနိုင်အရှုံးကိုအမှတ်နဲ့ဆုံးဖြတ်ရမှာကိုရထားတဲ့အမှတ်ကရှင်ပြိုင်းနေတဲ့သူရဲ့အမှတ်ထည့်နဲ့မယ်ဆိုရင်မရှုံးရလေအောင်တော့အနိုင်ရအောင်ဒါမှမဟုတ်အမှတ်တူအောင်တော့စူးစမ်းရဖို့လိုမှာဖြစ်ပါတယ်။ ADM ဆိုတဲ့ device ဒီဘက်ကတော့ပြန်ကလေးစားချေဖို့ပြန်ချေပဖို့လိုတာဖြစ်ပါတယ်။ကျမတို့မြန်မာဘန်စကမှာတော့မချေပွဲနှွဲဖို့ရှိတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I'm glad our football teamhas settled a score with the rival team.
ကျွန်တော်တို့ဘောလုံးအသင်းကတစ်ဖက်ပြိုင်ဘက်အသင်းကိုမချေပွဲနှွေးနိုင်ခဲ့တာကိုကျွန်တော်ဝင်းတာတယ်ဗျာလို့ဒီပေးရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ I'm glad our football team has settled a score with the rival team.
ခုနောက်ဆုံးတင်ပြပေးမှာကတော့
to get even.
ဖြစ်ပါတယ်။စာလုံးပေါင်းကTO2 GET get to get ကတခုခုကိုဖြစ်အောင်လုပ်တာ EVEN even ကဒီနေရာမှာဇာတုဆိုတော့ scribe ခုနဲ့တည့်ရိုက်ဒီဘက်ကတော့ဇာတုဖြစ်အောင်လုပ်ယူတာပေါ့ idiom ဆိုရဲ divide ဒီဘက်ကလည်းရှင်းပါတယ်လူတူကကိုကိုထိကြိုက်အောင်လုပ်တာကိုကိုကအလားတူပဲပြန်လုပ်တာကိုဆိုလိုပါတယ်ပြန်ကလေးစားချေတာမျိုးလို့ပေါ့ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Mary said she's going to get even with John for making fun of her.
John ကသူ့ကိုလှောင်ခဲ့တဲ့အတွက် Mary ကပြန်ကလေးစားချေမယ်လို့ပြောခဲ့တယ်လို့ဒီပေးရပါတယ်။ George Cooper ပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Mary said she's going to get even with John for making fun of her.
ဒီတဲ့င်းပါကလေးစားချေရမှာလက်တုံပြန်ရမှာအသုံးပြုနိုင်တဲ့ idiom အသုံးအနည်းဖြစ်တယ်။
Axe to grind, settle a score, to get even.
တို့ကိုတင်ပြပြီးခဲ့တာဖြစ်ပါတယ်။နောက်တရင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာတန်စီစဉ်တင်ဆက်တဲ့အပတ်စဉ်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်မှာတော့ကျွန်တော်စနေညတိုက်ရိုက်လီလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ VOA ကနေတနင်္ဂနွေနေ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်9:00နာရီထိဆက်လက်အသံလွှင့်ပေးနေပါတယ်ခင်ဗျာ။